နိုင်ငံတော်နိုင်ငံသူအတော်ဆန်းစုကြည်ပေါ်အာဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲဆိုလိုက်တာဟာပုဂ္ဂိုလ်ရေးအညှို့နဲ့တိတ်ခါချတဲ့လောက်ရတာဖြစ်တယ်လို့ဒေါကင်ဂျီဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမိုးစောဦးကဖြေပြလိုက်ပါတယ်ဒီလိုတရားစွဲဆိုလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုထိခိုက်စေမှာမဟုတ်ဘူးလို့လည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌယုံယုံအဖွဲ့မှူးဟောင်းဖြစ်တဲ့ဦးမိုးစောဦးကပြောပါတယ်အသေးစိတ်ကိုကိုဝင်းမင်းကဆက်သွယ်နှင်းနှံထားပါတယ်
။ဟုတ်ကဲ့အခုလိုဒေါက်တာစုကြည်အနေနဲ့တရားစွဲခံရတဲ့ပေါ်ဥမိုးဆောင်က
ပုဂ္ဂိုလ်ကြီးအာသာကလည်းလုပ်တာပေါ့။ပုဂ္ဂိုလ်ကြီးအညှို့အတင်းနဲ့လုပ်နေတာပေါ့။ဆိုတော့ဒါအကြောင်းပြနေတာပါဒါတွေကိုဒါတော်လုံးကျွန်တော်မကျက်ဘူးဖြစ်တဲ့ဒေါက်တာစုကြည်တော့ဘလို့လက်စားတယ်ဒါတွေအလုံးအကြောင်းပြချက်ကြီးပါပဲ။ဆိုတော့အမှန်ကတော့ဒေါက်တာစုဖောင်ဒေးရှင်းဆိုတာ non profit organization ဆိုတော့အကျိုးအမြတ်ကိုရည်ရွယ်ပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးများ။ဒီလိုတို့ကလည်းလူတိုင်းနဲ့ညီငွေကြီးပေါ့နော်။အဖြစ်အပျက်ရတာတော့အောက်ဆန်းစုကြည်ကိုချစ်ခင်လေးစားတဲ့စိတ်နဲ့ပေါ့နော်လူလားနဲ့ကိုယ်စူးစီးပြီးတော့မှကျွန်တော်တို့ကဒီတိုင်းပြည်မှာရှိတဲ့ဒီပညာရေးရှားမှာရေးဆွရှိတယ်ပေါ့လေတပည့်သူတို့ရဲ့ဒီဘဝအဆင့်တန်းကိုပြင့်တင်ပေးဖို့တက်ကိုရှိရပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ချက်တယ်အခုအခြေရှိဆိုလို့ရှိရင်ကျွန်တော်တို့လူတန်းခဲ့တဲ့တန်ဖိုးပေါင်းကမနည်းတော့ဘူးပေါ့တန်ဖိုးကသိနေချီပြီးကျွန်တော်တို့တူတန်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဒေါက်ကီဂျီဖောင်ဒေးရှင်းရဲ့ရုံးချုပ်နေရာအတွက်ပေါ့နော်တော်အလွဲသုံးစားလုပ်ပြီးတော့မတန်မရာဒီလျှော့ပေးခဲ့တိုင်းပြည်ကိုနစ်နာစေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တဲ့အပေါ်မှာရော
ပထမဆုံးကျွန်တော်တို့ရုံးမဖွင့်တာကတော့ဒီအင်းအလေးပါပေါ့နော်ဒါပေမဲ့တကယ်တော့လုပ်ငန်းတွေကိုချေချေပြန့်ပြန့်လုပ်တဲ့အခါကျတော့အဲ့ဒီအခန်းလေးနဲ့ဘယ်လိုမှဆင်မပြေတော့ဂျမတိုင်းအစိုးရအဝေးရတခုလောက်ရှောက်ထားတာပေါ့နော်အဲ့ကျွန်တော်တို့ကအတား non profit တာအချိုးပြတ်ကိုရည်ရွယ်ပြီးတော့အချိုးပြတ်ချရဲစီဝိုင်းဖွဲ့စည်းတယ်မဟုတ်တဲ့ကြောင့်တစ်ပြတ်ဖတ်တဲ့လုံသားလေးနဲ့ပေါ့နော်နေရာတခုကိုစဉ်းစားကြည့်ပါဆိုပြီးတော်တော်ကဲနေရာကိုပြေးရမယ်လို့ဆိုပြီးတော့ဟိုတောက်ဆုံဆောက်ထားခဲ့တာလည်းမဟုတ်ဘူးအဲ့တော့ဒါကြောင့်တိုင်းဆိုးအနေနဲ့သူတို့စဉ်းစားဆုံးဖြတ်ပြီးတော့ပြေးခဲ့တယ်ဒီနေရာမှာရုံးကဖွင့်ပြီးတော့ပို့ပြီးတော့ချက်ချက်နဲ့လုံးခွင့်ရခဲ့တယ်အထူးသဖြင့်ဆိုလို့ရှိရင်ဒီကရကိုဗစ်ကာလမှာဆိုလို့ရှိရင်ဒီကားဘွယ်ဒီအခုဘောလည်းလုံးခန်းနဲ့ပတ်သက်ပြီးတော့အများကြီးစောင့်နေနိုင်ခဲ့တာရှိပါတယ်ဒီကားဘွယ်စီးအတွက်လူတော်ကတိမ်ပေါင်းစောင့်နေချင်ပါတယ်အဲ့တော့တိုင်းပြည်ကအများကြီးအထူးရှိကြတယ်ခုရဲ့ပူဇော်စီတော့ဘာမှရှိကြတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကိုဒီငွေကြီးနဲ့တံပိုးဖြတ်ပြီးတော့ဒီမျိုးဒီလိုဖိတ်ချအဖြစ်တိုက်ပြဘယ်လောက်တင်တာဒီလိုမျိုးတက်ချက်တဲ့ပုံစံကတော်တော်ကြီးမှားယူတယ်
ဟုတ်ကဲ့နောက်ဒီဒေါက်ကီဂျီဖောင်ဒေးရှင်းအတွက်ပဲပေါ့နော်နေပြည်တော်ကမြေဧကတရားကျော်ကိုအလားတူလျှော်သိမ်းတဲ့အလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲခဲ့တာအပေါ်မှာရော
ကျွန်တော်တို့စကြဝဠာတံပိုးတင်တာတင်ကြောင်းဖွင့်ဖို့တက်ဖို့နေပြည်တော်စီတယ်မှာပေါ့လေဆက်ထားခဲ့တာဖြစ်ပါတယ်ဒီတနောင်းကျောင်းဆိုတာလည်းအခမဲ့ပါဒီတကယ်ငလုံးမှာရှိတဲ့ကျွန်တော်ကလေးတွေကဒီစက်ပြိုးကြီးနဲ့ပတ်သက်ပြီးအသိပညာလေးရရှိအောင်လုပ်ဆိုပြီးတော့ဒီတစ်နှစ်ဆင်တာပေါ့အကျိုးရက်အတွက်ဆောက်ထားမှာပေါ့နောက်တစ်ခုကအဲ့ဒီနေရာလေးဆိုတာကဘယ်သူမှလက်ရှိမချလို့ကြံခဲ့တဲ့နေရာလေးအရင်အစိုးရတရားတွေပြီးတော့မှအဲ့ဒီပတ်ဝန်းကျင်မှာကြီးလိုက်မယ်ဆိုလို့ရှိရင်တကယ်ငြိမ်ငြိမ်ကြီးပြေကောင်းတဲ့နေရာအများကြီးရှိပါတယ်မဟုတ်ဘူးကျွန်တော်တို့ဆောက်ထားတဲ့နေရာတွေတကယ်ကိုကမှုတွေဂုံးတွေနဲ့ဟိုဘယ်သူမှဟိုလက်ရှိမချလို့ဖြစ်ထားခဲ့တဲ့နေရာမျိုးကိုကျွန်တော်ဆောက်တာပေါ့အဲ့တော့ဒီမျိုးစေတော့ကလည်းတခြားအမနေပြတော့မှာဆိုလို့ရှိရင်စက်ခိုင်းနေဖွံ့ဖြိုးရုံးကြိုးကြီးဆိုရင်အရာမှနေရာကြီးပါဒီကြီးကိုဘယ်တော့လုံးနဲ့ပြေးခဲ့ရလဲစုံစမ်းကြည့်ပေါ့နော်ဒီနေနေကတော့တခြားဘလူတွေကဘယ်ပြေးကြီးကိုဘယ်တော့လုံးနေလဲရရှိခဲ့လဲဆိုတော့စုံစမ်းကြည့်ပြီးကျွန်တော်တို့လုံးကသူများဒီနဲ့နေပြီးပဲအပားမှအထူးအခွင့်အရေးရရှိတာမျိုးမဟုတ်ပဲနဲ့လျှောက်ထားပြီးတော့ရရှိခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ငွေကျပ်1.6 billion ကျော်ကိုပေါ့နော်တလွဲသုံးပြီးဒေါက်တာစုကြည်အတွက်အင်ဆောက်တည်ခဲ့တယ်လို့စစ်ကောင်စီဘက်ကသွဲခဲ့တာအတွက်ရော
ဒေါက်တာစုကြည်ဒီကုလက်ရှိနေထိုင်နေတဲ့55,000တကယ်လို့ဒီသာတန်းအိတ်ကိုဒေါက်တာစုကြည်ကနေပြီးတော့မှဒေါက်တာဖောင်ဒေးရှင်းကိုလှူထားပြီးဒါနှုတ်အားဖြင့်လှူထားပြီးပေါ့နော်ဒါပေမဲ့လို့လည်းစီစဉ်နေပတ်သက်တဲ့တာမြေတိုင်းနဲ့ကိစ္စတို့ကလည်းကျွန်တော်ဒါလည်းမပြတ်သေးဘူးပေါ့နော်အဲ့စဉ်းစားကြည့်ပါအဲ့ဒီရင်းနေတာဘလော့တောင်တန်ဖိုးရှိပြီဆိုရလေအဲ့တော့ဒေါက်တာစုကြည်ကဒေါက်တာဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဖြစ်တယ်အဲ့တော့ဥက္ကဋ္ဌကသူ့ရဲ့ပိုင်ဆိုင်မှုကဘယ်လိုလဲဆိုအကုန်လုံးလှူဒါန်းပြီးသွားပြီဖြစ်တဲ့ကတည်းကသူမှနေကြတော့မရှိတော့ပါဘူးကျွန်တော်တို့ကအဲ့ဒီနေရာလေးမှာပဲသူနေဖို့နေရာလေးကိုစီစဉ်ထားပြီးတော့ဒါသူ့ရဲ့လုပ်ငန်းတွင်သူ့ရဲ့အာဏာအလွဲသုံးစားလုပ်ပြီးလုပ်တာလည်းမဟုတ်ဘူးဒီဖောင်ဒေးရှင်းဥက္ကဋ္ဌတယောက်ကိုစဉ်းစားပြီးတာဖြစ်တယ်နောက်တစ်ခုကဒီအလှူငွေတွေနဲ့ပတ်သက်လို့အလွဲသုံးစားလုပ်တယ်လို့ပြောရအောင်ဒီအလှူငွေတွေဟာဒေါက်တာစန်းစုကြည်ကိုချစ်ချင်နဲ့လို့တဲ့လေးစားတဲ့စိတ်ကြရတဲ့အလှူငွေတွေပါအဲ့ဒါဆိုသူတွေတလို့ရှိရင်တက်တလို့သုံးမှာပုံကိုယ်ကြီးသုံးမှာဆိုပြီးတော့လာပြူထားတာတည်းလက်ရှိပါဒါအခုဒေါ်နတ်တို့ဒီအာနာကြမှာမဟုတ်ပါဘူးဒီအရင်အရင်တည်းကနေပြီးတော့မှပြူတန်းထားနိုင်နေတယ်အများကြီးရှိပါတယ်အ အတူပုံကိုကြီးကလှူတဲ့ဝေးတွေဘလောက်တဲ့များများနောက်ဆုံးလက်ဝေးရဏတွေကအစတော်တော်သူတစ်ချင်းနဲ့တော်ပြီးပေါလိရှုကိုပြောပြပါ
ဟုတ်ကဲ့အဲ့ဒီကျော်အခုလိုတော်ဆန်းစုကြည်ကိုအဂရိလိုက်စားမှုနဲ့တရားဆွဲမှုကနေရှိမှာဘလို့တည့်ရမှုရှိတာကိုမှန်ထားတယ
်ဒီလိုမျိုးတော်ဆန်းစုကိုပုံကိုကြီးကသိခါချဖို့ပေါ့နော်ဘာတွေပဲဆွဆွဲပါလိရှုလူလူကနားလည်ပါ1988နောက်ပိုင်းနှစ်ပေါင်းများစွာဒီလိုမျိုးမဟုတ်တဲ့ကိစ္စတွေနဲ့ဆွဆွဲနဲ့ထောက်ရည်သိချင်ချမယ်ဒီလိုမျိုးအာဃာတတွေနဲ့လုပ်ခဲ့တယ်ပြည်သူလူထုကရဲ့ထောက်ခံမှုကအများအားဖြင့်ဟို counter productive ပေါ့နော်ပို့ပြီးတော့မှပြည်သူလူရဲ့သနာမှုကျင်နာမှုစာနာမှုတွေပြီးပို့ပြီးတော့မှမြန်မာနာအောင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ